မင်္ဂလာညနေခင်းပါဒေါက်တာရှင်များရှင်၂၀၁၈ခုနှစ်ဇန်နဝါရီလ၃ရက်နေ့ဗုဒ္ဓနေ့ညနေခင်းပြည်ဝစီစဉ်ကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန်ဒီစီကနေ၆နိုင်ခွဲကနေ9နိုင်ထိဖိုင်းတိုမီတာ19.25ဒုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မအီတန်စမဒီညနေခင်းတွေစီစဉ်ကိုတင်ဆက်ပေးသွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနေနားဆင်ရမယ့်သတင်းတွေမှာတော့ပြည်ပမှာဆိုးရဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်တာရက်တန်ကြာရှိလာကြမှာပဲ။ဆိုးရထောက်ခံပွဲတွေလည်းနိုင်ငံအနှံ့ပေါ်ပေါက်ခဲ့တဲ့အကြောင်းနိုင်ငံမှာရုပ်မြင်သံကြားကပြသပါရယ်။မြောက်ကိုရီးယားကပထမတက်မစ်ဆိုင်းတွေထပ်မံစမ်းသပ်မဲ့ရေယောင်တွေဖတ်ပေါ်နေတဲ့အပေါ်အမေရိကန်ပြည်ထောင်စုကသတိထားတုံ့ပြန်ပါရယ်။ဒီလိုခေတ္တရောက်နိုင်ငံတကာနဲ့ဒီကံရင်းသတင်းတွေကိုတော့မသိငင်ထိုင်တဲ့သူချင်းညာပြေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။တည်တင်းပြီးမှတော်တာရှင်နေနားဆင်ကြမယ်တဲ့မှာတော့အီဗန်ဆိုးရကိုဆန့်ကျင်ဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးတော့
We must not be silent.The people of Iran are crying out for freedom. All freedom-loving people must stand with their cause.
လူတော်ကဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီကခုလိုပြောတော်လာကမကြာခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါပြင်တရုတ်နိုင်ငံရဲ့ထုတ်ကုန်အသစ်ဖြစ်တဲ့ဝိုင်ဈေးကွက်မိုးများလာမဲ့မြန်မာနိုင်ငံရာသီဥတုချင်းနဲ့နောက်ပြီးတော့ပြန်ခေတ်စားလာမဲ့မြန်မာဆေးမင်ကြောင့်အကြောင်းစာတွေကိုလည်းဒီညနေမှာနားဆင်ကြားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးသွားမှာပါရှင်။
ယူရိုနိုင်ငံမှာစီးပွားရေးပြဿနာတွေနဲ့အစိုးရအဖို့မချင်းနှမှုတွေကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာရက်တန်ကြာရှိလာကြမှာပဲအစိုးရကိုထောက်ခံပွဲတွေလည်းနိုင်ငံအနှံ့ပေါ်ပေါက်ခဲ့ကြောင်းနိုင်ငံမှာရုပ်မြင်သံကြားကဒီကနေ့ပဲပြသခဲ့ပါတယ်။ယူရိုနိုင်ငံအလံတွေကိုဝေယမ်းပြီးနိုင်ငံအုပ်ချုပ်အယာတူလာအလီခါမေနီကိုထောက်ခံကြောင်းကြွေးကြော်နေကြတဲ့လူအုပ်တွေကိုပြသခဲ့တာပါ။ဘာသာရေးကောင်းဆောင်ခါမေနီကတော့ပြီးခဲ့တဲ့သတင်းပတ်ကစတင်ခဲ့ပြီးလူ21ယောက်ထက်မနည်းသေဆုံးခဲ့ရတဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေဟာပြည်ပအစိုးရရဲ့လှုပ်ဆောင်မှုကြောင့်ဖြစ်ရတာလို့အဖြစ်ဖော်ထားပါတယ်။ယူရိုနိုင်ငံမှာပြဿနာတွေပေါ်ပေါက်အောင်မကြာခင်ရေတီကဆားလို့ငွေချေးလက်နက်နိုင်ငံရေးနဲ့ထောက်လိုင်းရေးပါဝင်နီလန်းပေါင်းစုံသုံးပြီးတိုင်းပြည်ရန်သူတွေကကြိုးပမ်းခဲ့ကြကြောင်းမနေ့ကရုံးပြင်သံကြားမိန့်ခွန်းမှာပြောဆိုခဲ့တာပါ။ချိန်တန်တဲ့အခါဆန္ဒပြပွဲတွေနဲ့ပတ်သက်လို့တိုင်းပြည်ကိုအသိပေးပြောကြားသွားမှာဖြစ်ကြောင်းလည်းပြောဆိုဆိုပါတယ်။ယူရန်မျိုးသားလူညွန်ကောင်စီအတွင်ရမူအလီရှန်ခါနီကတော့ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တဲ့အပေါ်အမေရိကန်ဗြိတိန်နဲ့ဆော်ဒီအာရေဗျနိုင်ငံတွေကိုအပြစ်တင်နေတာပါအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ယူရန်ဆွေးရုံကိုဆန့်ကျင်တဲ့ဆန္ဒပြသူတွေကိုအားပေးကြောင်း Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်ရက်ဆက်ချင်းချုပ်ပြီးဖောက်ပြန်တဲ့ယူရန်ဆွေးရုံကိုနောက်ဆုံးမှာယူရန်လူလူကဆန့်ကျင်ခဲ့ကြတာဖြစ်ကြောင်းမနေ့ကစက်တိုက်ဆိုလိုရေးသားခဲ့တဲ့လူမှုကွန်ရက်မှတ်ချက်တွေမှာပြောဆိုခဲ့တာပါသမ္မတဟောင်းဘရက်အိုဘားမားလက်ထက်မှာမမက်မဲမဲထောက်ပံ့ပေးရခဲ့တဲ့အကူအညီတွေဟာအကြမ်းဖက်ဝါရီနဲ့အာဏာပိုင်တွေအိတ်ကတ်ထက်သာရောက်ကုန်ပြီးယူရန်လူလူကတော့အစားအစာမလုံလောက်မှုငွေချေးပေါက်ပေါက်မှုလူခွေရဲ့ကိမတ်မှုတွေနဲ့ကြုံခဲ့ရကြောင်းနဲ့အချင်းလေးကိုအမေရိကန်ကစောင့်ကြည့်နေကြောင်းလည်းပြောဆိုခဲ့ပါတယ်။ယူရန်နိုင်ငံရဲ့ဝန်ကြီးဌာနကတော့သမ္မတထရန့်အနေနဲ့တခြားနိုင်ငံတွေပေါ်ထိရိုက်စွာကားတဲ့အသုံးမချတဲ့မှတ်ချက်တွေကို Twitter မှာရေးပြီးအချိန်ဖြုန်းနေမဲ့အစားအမေရိကန်မှာတနေ့တနေ့လူတွေသိချင်နေတာတွေတန်းနဲ့ချီတဲ့ဝမ်းမဲ့အိမ်မဲ့တွေငတ်မောနေသူတွေလို့ပြည်တွင်းကိုအာရုံစိုက်တင်ကြောင်းလည်းတုံ့ပြန်ပြောဆိုထုတ်ခဲ့တာပါ
2015ခုနှစ်ကရရှိထားတဲ့အီရန်နျူကလ িয়ার သဘောတူညီချက်ရဲ့တစိ့တစ်ပိုင်းအနေနဲ့အရှင်အမေရိကန်သမ္မတဘရက်ကိုဘားမားကအီရန်ခေါင်းဆောင်ပိုင်းကိုငွေပေးခဲ့တာဟာမိုက်မဲမှုဖြစ်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကဖြစ်တင်ပြောဆိုလိုက်ပြီးဒီငွေတွေကအကြမ်းဖက်ဝါဒနဲ့သူတို့အိတ်ကတ်ထဲရောက်သွားတယ်လို့ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်အီရန်နိုင်ငံတွင်ဆန္ဒပြမှုတွေကဒီကနေ့ဗုဒ္ဓနေ့မှာ9ရက်ရှိလာပြီးနိုင်ငံတော်ဆန္ဒပြမှုတွေအတွင်းသေဆုံးသူကအနည်းဆုံး21ယောက်ထိရှိနေပါတယ်။ဒီအချိန်မှာအမေရိကန်သမ္မတထရန့်ရဲ့ Twitter လူမှုကွန်ရက်မှာရေးသားချက်ကြောင့်အီရန်နိုင်ငံအပေါ်အမေရိကန်ရဲ့ချဉ်းကပ်မှုနဲ့အီရန်နျူကလ িয়ার သဘောတူညီချက်အပေါ်နိုင်ငံရေးအရာဆက်ပြီးတော့ပြင်းပြင်းထန်ထန်သဘောထားကွဲပြားမှုတွေပြန်ပေါ်လာပါတယ်။2009ခုနှစ်ဇွန်လကအီရန်နိုင်ငံရဲ့အစိမ်းအောင်တော်လှန်ရေးအပေါ်သမ္မတဟောင်းအိုဘားမားကအီရန်ရဲ့ခေါင်းဆောင်ဘသူဖြစ်တဲ့ဆိုတာအီရန်ပြည်သူတွေရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်တယ်လို့သတင်းထောက်တွေကိုပြောခဲ့တာပါသမ္မတအိုဘားမားအနေနဲ့အစိမ်းရောင်တော်လှန်ရေးကိုပို့ပြီးတော့ထောက်ခံတဲ့ဆိုပြီးလွှတ်တော် Republican တွေကဝေဖန်ခဲ့ကြပါတယ်နောက်အီရန်နျူကလ িয়ার သဘောတူညီချက်အရအီရန်ကိုစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတက်တာစေခဲ့ပြီးနောက်မှာတော့သမ္မတအိုဘားမားအစိုးရရဲ့အီရန်ရဲ့ချဉ်းကပ်မှုအပေါ်လွှတ်တော် Republican တွေရဲ့မချေနှံ့မှုကပို့ပြီးတော့နှက်ရှိုင်းလာခဲ့ပါတယ်အီရန်နျူကလ িয়ার သဘောတူညီချက်ကိုလက်ရှိသမ္မတထရန့်ကအတည်ပြုဖို့ပဲချထားတာကိုလွှတ်တော်ဘက်ကအခုဇန်နဝါရီလ17ရက်နေ့မှာစတင်ဆောင်ရွက်ရမှာဖြစ်ပါတယ်။ဒါပေမဲ့လည်း Republican တွေကြားမှာတောင်မှသဘောတူညီချက်ကိုဖျက်သိမ်းလိုတဲ့ဆန္ဒကတော့သ သိပ်ပြီးတော့မရှိလာပါဘူး။သဘောတူညီချက်ကိုသမ္မတထရန့်ဘက်ကလက်တင်မခံတဲ့အခြေအနေနဲ့ဒီသဘောတူညီချက်ကနေအမေရိကန်တို့နှုတ်ထွက်လိုက်ရင်ဖြစ်လာမယ့်အကျိုးဆက်တွေကြားဂျာနေဖြည့်ရှင်းချက်တခုထွက်လာနိုင်တဲ့ဥပဒေမျိုးကိုပဲလွှတ်တော်ဘက်ကဆောင်ရွက်လာနိုင်ခြင်းရှိနေပါတယ
်။ဒီသတင်းပတ်တဲလောက်မှာပဲမြောက်ကိုရီးယားကပက်ထင်းတန်မစ်ဆိုင်းတုံးထပ်မံဆန်းသတ်မဲ့အရေးယောင်တွေထွက်ပေါ်နေတဲ့ပေါ်အမေရိကန်ပြည်အောင်စုကသတိထားတုံ့ပြန်လိုက်ပါတယ်။မြောက်ကိုရီးယားကစံတမှုတွေမလုပ်ဖို့မျှော်လင့်ထားကြောင်းနဲ့လောက်ခဲ့မယ်ဆိုရင်လည်းမြောက်ကိုရီးယားအစိုးရပေါ်နောက်ထပ်တုံ့ပြန်မှုတွေချမှတ်ရမှာဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကကုလသမဂ္ဂရုံးချုပ်မှာသတင်းတောက်တွေကိုပြောဆိုလိုက်တာပါ။နျူကလ িয়ার လက်နက်ထုတ်လုပ်ဖို့ကြိုးပမ်းနေတဲ့မြောက်ကိုရီးယားပေါ်ရင်းချေးရဲ့ကဘာကြီးအနေနဲ့ညီညီညွတ်ညွတ်သတိထားစောင့်ကြည့်ဖို့နဲ့နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အခြေအနေမျိုးကိုလက်ခံမှာမဟုတ်တဲ့အကြောင်းလည်းပြောဆိုသွားပါတယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျောင်ကသူစွဲရမှာနျူကလ িয়ার လက်နက်တွေကိုပြစ်လွတ်နိုင်တဲ့ခလုတ်ရှိနေတယ်လို့ပြောဆိုကြတာအပါအဝင်မချလိုက်ငါချင်းချောင်းမှုအစ်တတွေပေါ်မှာတော့အမေရိကန်သမ္မတထွန်းနဲ့ထွန်းကလည်းမနေ့ညကပဲ Twitter ကနေပြင်းပြင်းထန်ထန်တုံ့ပြန်ခဲ့တာပါ။သူ့မှာလည်းနျူကလ িয়ার ခလုတ်တစ်ခုရှိတယ်လို့သူ့မှာရှိတဲ့ခလုတ်ကပိုကြီးပြီးပိုအင်အားပြင်းတယ်လို့လက်တွေ့အသုံးချလို့လည်းရတယ်ဆိုတော့ဆန္ဒရိက္ခာရှာပါပြတ်တောက်နေဖြစ်တဲ့မြောက်ကိုရီးယားအစိုးရကတရားရုံးကမြောက်ကိုရီးယားခေါင်းဆောင်ကိုပြောလိုက်ကြပါလို့သမ္မတထွန်းကအင်တာနက်လူမှုကွန်ရက်ကနေပြောဆိုလိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားကတာဝန်ပြင်းမဆိုင်တုံးနဲ့ပြစ်လွတ်ဆန်းသတ်ခဲ့မှုနဲ့ပြောင်းလဲမျိုးတော်မြောက်ပိုင်းမှာလှုပ်ရှားမှုတွေရှိနေကြောင်းသတင်းတွေနဲ့ပတ်သက်ပြီးဒိန်းနောက်တွေကမင်းမြန်ရမှာတော့အင်ဗီဒိုပြောင်းရဆာရာဆန်ဒါစ်ကအားလုံးဝိုင်းဝန်းပြီးပုံမှန်ကျိုးပန်းသွားဖို့တိုက်တွန်းထားတယ်လို့တုံ့ပြန်နိုင်မဲ့နီလန်ပေါင်းစုံကလည်းအမေရိကန်ကစဉ်းစားထားတဲ့အကြောင်းပြောဆိုပြတာပါ။မြောက်ကိုရီးယားကလူမျိုးများတည်ကြည်စေနိုင်တဲ့လက်နက်တွေထုတ်လုပ်ဖို့ကြိုးစားနေရတဲ့ပတ်သက်လို့စိုးရိမ်မခင်းတဲ့သဘောထားတွေကိုတော့အမေရိကန်မျိုးသားလုံခြုံရေးအချံပေးပုဂ္ဂိုလ် HR McMaster ကလည်းမချလိုက်ရင်က VOA သတင်းတော်တယောက်နဲ့မင်းမြန်ကမှပြောဆိုထားပါရဲ့။
တောင်ကိုရီးယားနိုင်ငံနဲ့နေဆက်ဖြတ်ကျော်ဆက်ဆံရေးလမ်းကြောင်းကိုမြောက်ကိုရီးယားကပြန်ဖွင့်လိုက်ပါပြီ။နှစ်ပေါင်းများစွာတင်းမာမှုတွေတိုးလာခဲ့ပြီးတဲ့နောက်ပြိုင်ဘက်နှစ်နိုင်ငံကြားဆက်ဆံရေးတိုးတက်လာစေရေးကြိုးပမ်းမှုရဲ့ပထမဆုံးသောထူးခြားတဲ့လက္ခဏာတစ်ရက်လည်းဖြစ်ပါတယ်။တောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဆိုအတွင်းပေါင်မွန်ကျွန်းရွာမှာအခြေစိုက်တဲ့မြောက်ကိုရီးယားတာဝန်ရှိသူတွေထံကနေတီးတန့်တယ်လီဖုန်းလိုင်းကနေတဆင့်တယ်လီဖုန်းခေါ်ဆိုမှုတစ်ခုကိုလက်ခံရရှိခဲ့တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ပရင်းတက်ဒုံးကျည်စမ်းသပ်မှုတွေကိုဆက်ပြီးလုပ်နေတာကိုတုံ့ပြန်တဲ့အနေနဲ့ပူးတွဲလဲပတ်နေတဲ့ဆက်မှုဇုံကနေတောင်ကိုရီးယားဘက်ကနှုတ်ထွက်ခဲ့ပြီးတဲ့နောက်မြောက်ကိုရီးယားအစိုးရဘက်ကဆက်ဆံရေးဖြတ်တောက်လိုက်တဲ့2016ခုနှစ်ဖေဖော်ဝါရီလကတည်းကတီးသန့်တယ်လီဖုန်းလိုင်းကနေအဆက်အသွယ်မရှိခဲ့တာပါ။ကိုရီးယားနှစ်နိုင်ငံဆက်ဆံရေးကိုကင်တွယ်တဲ့မြောက်ကိုရီးယားအေဂျင်စီရဲ့အကြေကွဲ Reason ကကတော့မြောက်ကိုရီးယားနိုင်ငံအနေနဲ့ရိုးသားတဲ့ရည်တည်မှုဖြောင့်မတ်တဲ့သဘောထားတွေနဲ့တောင်ကိုရီးယားနဲ့ဆက်ဆက်ဖို့ကြိုးစားနေတယ်လို့ပြောဆိုခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံပိုင်သတင်းအေဂျင်စီ KCNA ကဖော်ပြခဲ့တဲ့ဒီကနေ့ဗုဒ္ဓဟူးနေ့အစောပိုင်းနှစ်နိုင်ငံကြားတီးတန့်တယ်လီဖုန်းလိုင်းပြန်လည်ဖွင့်လှစ်ကြောင်းကြေညာချက်ထဲမှာအခုလိုပြောဆိုထားတာဖြစ်ပါတယ်ရှင်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဗီကအတန်မြန်မာပိုင်းစစ်စစ်ရဲ့ပေါ်တူနေညနေခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ငွေကြေးထောက်ပံ့တွေကိုဖျက်တပ်ဖို့အမေရိကန်သမ္မတတော်နဲ့ထရန့်ကချင်းချောက်ပြောဆိုပြီးပါလက်စတိုင်းတွေပေါ်အချက်ကင်လို့မရနိုင်တဲ့အကြောင်းပါလက်စတိုင်းစစ်မြေတောင်ဝင်ရှိသူတူကဒီကနေ့ပဲပြောဆိုလိုက်ပါတယ်။သမ္မတထရန့်ကတော့အမေရိကန်ဒေါ်လာတန်ပေါင်းရာနဲ့ချီပြီးနှစ်စဉ်ထောက်ပံ့နေပြီမလဲကျေးဇူးမတိရတဲ့လို့လေးစားမှုလည်းမရှိတဲ့အကြောင်းတူတာလူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။လိုရမယ့်ချင်းနဲ့ကြောင်းတွေဖြစ်တဲ့အစ္စရေးနဲ့ငင်းငယ်ဆွေးနွေးဖို့ကိစ္စမှာလည်းပါလက်စတိုင်းတွေဘက်ကလူလူလလားမရှိကြောင်းလည်းပြောဆိုခဲ့ပါတယ်။စစ်ဆင်ညှိနှိုင်းမှုတွေမှာအခက်အခဲဆုံးအပိုင်းတစ်ခုဖြစ်တဲ့ဂျေရုဆလင်နဲ့ပတ်သက်လို့ဆွေးနွေးစရာမလိုအောင်အမေရိကန်ကဆောက်ခဲ့ပြီးဖြစ်သလိုဒီတွင်လည်းအစ္စရေးအနေနဲ့ပုံမပစ်ဆက်ရဖို့ရှိနေကြောင်းလည်းပြောဆိုကြတာပါ။ဒါပေမဲ့ပါလက်စတိုင်းတွေဘက်ကတော့ငင်းချေးရေးအတွက်ဆက်လက်ဆွေးနွေးဖို့စံနှုန်းမရှိကြတဲ့အတွက်ရှစ်လျှောက်အကြီးအကျယ်ထောက်ပံ့ကူညီမှုတွေဆက်ပေးသင့်ရလားဆိုပြီးတော့လည်းအင်တာနက်လူမှုကွန်ရက်မှာစတိုက်ဆိုသလိုရေးသားခဲ့တဲ့မှတ်ချက်တွေမှာပြောဆိုထားပါတယ်။ဒီကနေ့ပဲကြီးညာရေးတစ်ဆောင်ထုတ်ပြန်ပြီးတုံ့ပြန်ခဲ့တဲ့ပါလက်စတိုင်းတာဝန်ရှိသူဟန်နာအရှာရူဝီကတော့ပါလက်စတိုင်းတွေရဲ့ငင်းချေးရေးနဲ့ပြည်ထောင်မြတ်မှုရအောင်ကြိုးပမ်းမှုတွေကိုသမ္မတထရန့်ကဖျက်ဆီးခဲ့တယ်လို့သမ္မတထရန့်ရဲ့တာဝန်မဲ့တဲ့လူရည်တိကြောင်ပေါ်ပေါက်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေအတွက်ပါလက်စတိုင်းတွေကိုအပြစ်ပုံချနေတယ်လို့လည်းတုံ့ပြန်ပြောဆိုလိုက်ပါတယ်။
က Kenya Jeta Pawin Gao Sinin Lare Gago Islamic Sunya El Shabat Pawin Duiga Jigene Boutu Nima Taitai Kera Jam Jeta Pawin Gao Di Songke Bade Somalia Nesa Ni Kenya Nangan Miao Pai Mandira Pinego Ki Twa Lade Jan Jeta Pawin Tau Ne Jina Yashi Na Uru Di Songke Da Lu Tawin Shidu Riga Pio Bade Somalia Mudo Mugadishu Gani El Shabat Situi Jwa Di Gu Taitau Yima Kenya Beka Dapo Wini Silu Chata Mugu Ledong Janet Nine Somalia Chisai El Shabat Situi Jariga Natasa Kuni Kerega Kenya Nangan Dwima Taikai Nira Pipadish
American Beyonce and Nia Tromiama, Sanyan Chula, Eden Kaniapi, Macharigan Drimbatu, Luko Terminate Songyadu, Chenuia, Dita Pusula and Yole, Moluta Commandu with three Pinivare, American Beyonzua, Pinevang Naza and Pinelizema, Lee Tecapi, Yigamati, Eden Kayan and Yau, Manirungawe, Muta Moluta Tanagale, three pages took in Taraba, Ateti Daga, E Line Yau, Tamante, Eden Lungamui, Chain to Jacuan and Lu, American Levine, Shiva Titalima, Shidrimbati, and the ဒီပေးထားပါတယ်ပုံမှန်အဖြစ်ပုံနွေးလက်ရှိတဲ့တက်ဆက်လူအီစီယားနာမစ္စဆီပီနဲ့အယ်ဘာမာပြည်နယ်ပါဝင်ပြည်နယ်တော်များမှာဒီကနေ့ထိရေကမ်းအောက်ရအောင်အီရန်ခံရတဲ့ညောင်းလေးအမျိုးသားမိုးလေဆာထဏကပြောဆိုထားပါအယ်ဘာမာပြည်နယ်မှာတော့ရေကမ်းအောက်စတုံးတီဝီဆဲလ်စီယပ်စ်တီအီရန်ခံရတဲ့လူတက်ဆက်ပြည်နယ်အော်စတင်မြို့မှာလည်းကျုံတောင်းကျုံကဲနေမုံတွေကြားခဲ့တဲ့အထိပါတောင်ပိုင်းဒေသတွေပါ
ဲ့ရက်တီသွားမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသမ္မတဦးထင်ကျော်ထံကိုပေးပို့တဲ့လွတ်လပ်ရေးနေ့တဝန်လှာမှာပြောဆိုထားပါတယ်။ဗြိတိန်ကိုလိုနီဘဝကနေမြန်မာတို့လွတ်လပ်ရေးရခဲ့တာဟာဆိုရင်မနေ့ဖြန်ဇန်နဝါရီလ4ရက်နေ့မှာနှစ်ပေါင်း80ပြည့်မြောက်မှလည်းဖြစ်ပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကအများစုအနိုင်ရခဲ့တဲ့2015ခုနှစ်ရွေးကောက်ပွဲမှာမြန်မာပြည်သူတွေအတီးပြုတ်ထောက်ခံခဲ့တဲ့ဒီမိုကရေစီစံတန်ဖိုးတွေဟာဆိုရင်နိုင်ငံရဲ့အောင်မြင်မှုတည်ငြိမ်သားရာဝါပြောရေးအတွက်အဓိကအရေးပါနေစေဖြစ်တယ်လို့လည်းအမေရိကန်သမ္မတထရန့်ကလွတ်လပ်ရေးနေ့တဝန်လှာမှာဖော်ပြထားပါတယ်ရှင
်ကောလင်ဦးနဲ့မဲ့တင်ကြီးထိုက်တို့ကတင်းတင်းကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့အီရန်အစိုးရစန့်ကျင်ဆန္ဒပြပွဲနဲ့ဆိုင်တဲ့တင်းကိုတင်ဆက်ပေးကြပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကအီရန်အစိုးရကိုစန့်ကျင်ဆန္ဒပြပွဲနဲ့ပတ်သက်ပြီးတော့ကမ္ဘာကြီးအနေနဲ့နှုတ်ဆက်မနေကြဖို့နဲ့သူတို့တွေရဲ့တောင်းဆိုမှုတွေကိုအားလုံးအနေနဲ့ကြားသိနိုင်အောင်ကူညီရမယ်လို့အင်္ဂါနေ့တုန်းကပြောဆိုလိုက်ပါတယ်ဖေဝေတရင်တော့အမာကရက်ဘေရှယ်ကုလသမဂ္ဂကနေပေးပို့တဲ့တရင်တော်ကိုကိုအောင်ကတင်ဆက်ပေးပါမယ်ရှင်
။အီရန်ရင်းနဲ့ပတ်သက်ပြီးလက်ရပြည့်ကျင်းပတဲ့တရင်လာရှင်လင်ပွဲအတွင်းကုလဆိုင်ရာအမေရိကန်သမ္မတကြီးနီကီဟဲလီကအီရန်နဲ့ပတ်သက်ပြီးတော့အရေးယူဆောင်ရွက်ဖို့ကုလသမဂ္ဂမှာဆွေးနွေးဖြေရှာသွားမယ်လို့ပြောလိုက်ပါတယ်။
We must not be silent.
Iran ပြည်သူတွေကလွတ်လပ်မှုအတွက်တောင်းဆိုဆန္ဒပြနေတဲ့အချိန်မှာအားလုံးကအတန်တိတ်ပြီးဒီတိုင်းကြီးတယ်လို့မရပါဘူး။လွတ်လပ်မှုကိုမျက်နှာဦးတူတိုင်းသူတို့နဲ့အတူရည်တည်ရပါပဲ။
အီရန်နိုင်ငံကလက်ရှိအခြေအနေနဲ့ပတ်သက်ပြီးကုလသမဂ္ဂအရေးပေါ်အစည်းအဝေးကျင်းပဖို့နဲ့ဂျနီဗာအခြေစိုက်ကုလလူခွင့်ကောင်စီမှလည်းဆွေးနွေးကြဖို့သူ့အနေနဲ့တောင်းဆိုမှာဖြစ်တယ်လို့ဟဲလေးကပြောပါတယ်။နိုင်ငံတွေရဲ့ပြည်တွင်းရေးထက်နိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ချင်းချောက်မှုတွေဖြစ်လာမှသာအရေးယူကြံတွေလေးရှိတဲ့ကုလလုံခြုံရေးကောင်စီအနေနဲ့အီရန်နိုင်ငံကဆန္ဒပြပွဲတွေနဲ့ပတ်သက်ပြီးဘယ်လိုကြံတွေမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒါပေမဲ့လည်းအမေရိကန်ဟာဂျေရုဆလင်ကိုအစ္စရေးနိုင်ငံမြို့တော်အဖြစ်သူ့တဘောနဲ့သူရက်တီဆုံးဖြတ်ခဲ့တာတွေလည်းရှိခဲ့တာကြောင့်အီရန်ရင်းနဲ့ပတ်သက်ပြီးတော့ကုလလူခွင့်ရေးကောင်စီမှဆွေးနွေးဖို့အခုလိုပြောဆိုလာတဲ့အပေါ်တန်တမန်နေဂျာအငင်းပွားစရာဖြစ်လာနိုင်တာပါ။အီရန်လူထုရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးဖို့ထက်အကြမ်းဖက်ဝါဒပြန်ပွားအောင်သာဥတီလှုပ်ဆောင်နေတဲ့အီရန်အာဏာရှင်ဆိုရပေါ်လူထုကစိတ်ပြက်လက်ပြက်ဖြစ်နေတယ်လို့သမ္မတထရမ့်ရဲ့အမျိုးသားလူညွန့်ရေးအကြံပေးအချာမက်မာဆာကပြောထားပါတယ်
that this regime be denied the resources it needs
ဤရန်အစိုးရရဲ့ဖိနှိပ်မှုရန်ရရားတွေဆက်လက်ပတ်နိုင်အောင်အထောက်အကူပြုနေတာတွေကိုဖျက်တောက်ပစ်ဖို့အရေးကြီးပါတယ်တဏ္ဍာရန်ရေးရကြိုးပမ်းမှာဖြစ်သလိုဒဏ်ခပိတ်ဆို့မှုတွေလည်းချမှတ်ဖို့လိုပြီးအခုအခါမှာလူတွေရဲ့မကျေနပ်မှုတွေပေါ်ထုတ်လာတာကိုလည်းတွေ့ရပါတယ်ဒါဟာဤရန်အာဏာရှင်အနေနဲ့ဤရန်လူထုအပေါ်မှာသာမဟုတ်ပဲကမ္ဘာကြီးအပေါ်မှာလည်းဘယ်လိုပြုမှုဆက်ဆံလဲဆိုတာကိုတွေ့နေပါတယ်
2015ခုနှစ်ကကမ္ဘာအင်အားကြီးနိုင်ငံတွေနဲ့အီရန်ကြားရရှိခဲ့တဲ့နျူကလ িয়ার ရေးသဘောတူညီချက်နဲ့ပတ်သက်ပြီးအဲဒီသဘောတူညီချက်အတိုင်းဆက်ထားရှိသွားမသွားနဲ့ပိတ်ဆို့တန်ခတ်မှုအသစ်ထပ်မံချမှတ်ဖို့အမေရိကန်အနေနဲ့အခုလက်ကုပ်မိုက်မှာပြန်လည်သုံးသပ်ခွင့်ရပါလိမ့်မယ်။သမ္မတဥပမာလက်ထက်ကအီရန်နဲ့ရရှိထားတဲ့သဘောတူညီချက်တွေကိုသမ္မတဒေါ်နယ်ထရမ့်က2019အောက်တိုဘာလအတွင်းပယ်ဖျက်ထားခဲ့ပြီးတဲ့နောက်ဒီကိစ္စနဲ့ပတ်သက်ပြီးလွှတ်တော်ကသုံးသပ်အတည်ပြုပေးရမှာဖြစ်ပေမဲ့အခုချိန်ထိဘာမှဆောင်ရွက်တာမျိုးမရှိခဲ့ပါဘူး။ဒါပေမဲ့လက်ရှိအီရန်နိုင်ငံရဲ့အခြေအနေတွေကြောင့်အီရန်ဆိုရပေါ်ကိုအမေရိကန်လွှတ်တော်မတ်တီကဖိအားပေးချင်နေတဲ့ဆန္ဒရှိနေနိုင်ပါတယ်။အမေရိကန်အနေနဲ့အာဏာရှင်အစိုးရပြုတ်ကျသွားစေချင်လားဆိုတဲ့အမေးကိုအင်မီရောပြောခွင့်ရဆရာဟက်ကဘီဆန်နက်ကအခုလိုဖြေကြားခဲ့ပါတယ
်။ I mean I think the ultimate end game would be
ဒီလိုလိုအနေနဲ့အခြေခံလူ့ခွင့်ရေးတွေရရှိဖို့ဟာအကြီးအမားဆုံးမျှော်လင့်ချက်ဖြစ်တယ်လို့ထင်ပါတယ်။အီရန်အနေနဲ့အကြမ်းဖက်ဝါဒထောက်ခံဖတ်ပိုးပေးနေတဲ့လုပ်ရက်တွေရပ်ဆိုင်သွားဖို့သမ္မတကအသေးချာမြင်ချင်ပါပါ။ကမ္ဘာကြီးအနေနဲ့လည်းအဲ့ဒါလိုမြင်တွေ့ချင်ပါပဲလို့ထင်ပါတယ်။
ဆယ်စုနှစ်တည်းနဲ့ချီပြီးနေအုပ်ချုပ်ခဲ့တဲ့အီရန်အာဏာရှင်အစိုးရပေါ်ဘလောက်ကြကြဆက်ပြီးတော့ကန့်ကွက်ဆန့်ကျင်ဆန္ဒပြသွားမလဲဆိုတာကတော့စောင့်ကြည့်ရမှာပါ။အီရန်သမ္မတဟက်ဆန်ရိုဟာနီကတော့ဒီဆန္ဒပြပွဲတွေဟာမကြခင်ရပိုင်းအတွင်းပြီးဆုံးသွားမှာဖြစ်တယ်လို့တူရကီသမ္မတကိုဒီကနေ့မှတယ်လီဖုန်းဆက်ပြောကြားခဲ့ကြောင်းသတင်းတွေထွက်ပေါ်လာပါရခင်ဗျာ
။ကွန်အွန်ဒီဆက်ပြီးကြတာဖြစ်ပါတယ်။ခုတစ်ခါမှာတော့တရုတ်နိုင်ငံရဲ့ထုတ်ကုန်အသစ်ဖြစ်တဲ့ဝိုင်းဈေးကွက်အကြောင်းကိုတင်ဆက်ပေးကြပါမယ်။အဝိထေလှည့်စစ်ပစ္စည်းနဲ့မိုဘိုင်းဖုန်းထုတ်လုပ်တဲ့စက်မှုလုပ်ငန်းကြီးတွေကိုကြီးစိုးထားတဲ့တရုတ်နိုင်ငံဟာနောက်ထပ်ထုတ်ကုန်တစ်မျိုးကိုတွန်းပြင်ထုတ်လုပ်ဖို့ခြေလှမ်းပြနေပါပြီ။လာမယ့်2020ခုနှစ်ကျရင်တရုတ်နိုင်ငံဟာကမ္ဘာပေါ်မှာစိန်နိုင်ငံပြီးရင်ဝိုင်းဈေးကွက်အကြီးဆုံးဖြစ်လာနိုင်တယ်လို့ကြေညာသူတွေကခန့်မှန်းနေကြပါတယ်။ပြည်တွင်းထုတ်လုပ်မှုရောပြည်ပကနေတင်သွင်းမှုတွေကိုပါတိုးလာနိုင်တာကြောင့်ပါ။အခုဆိုရင်ဝိုင်းမီးစမ်းတင်နန်းတွေနဲ့ဝိုင်းချီးပွားရေးလုပ်ငန်းတွေမှာတရုတ်ကျောင်းသူကျောင်းသားတွေအများပြားရှိနေတဲ့အကြောင်းပြည်သူနိုင်ငံအရှေ့ပိုင်းဘာဂန်ဒီဒေသရဲ့မြို့တော်ဒီချိုမှာ VOA သတင်းတောက်လီဇာဘရန့်ပေးပို့တဲ့သတင်းကိုမက်ခင်ဘီတွေကပြပြပေးပါလိမ့်မယ်
။နောက်ပိုင်းထုတ်လုပ်တဲ့ခေတ်သစ် New World ဝိုင်းဒီအကြောင်းကိုတော့ကမ္ဘာပေါ်မှာဝိုင်းကိုရှေ့အကျဆုံးထုတ်လုပ်တဲ့ဒေသတစ်ခုမှာလေ့လာနေကြတာပါ။ဒီကနေ့တင်နန်းမှာဆိုရင်ဩစတြေးလျ၊နယူးဇီလန်၊တောင်အာဖရိကနဲ့အမေရိကန်ပြည်အောင်စုကယ်လီဖိုးနီးယားပြည်နယ်ကဝိုင်းဈေးကွက်အကြောင်းကိုလေ့လာကြပါရစေ။ဒီထဲမှာတရုတ်နိုင်ငံတော့မပါသေးပါဘူး။ဒါပေမဲ့ပြည်သစ်နိုင်ငံဒီချွန်းမျိုးကဒီဝိုင်းစီးပွားရေးတင်နန်းကျောင်းမှာတင်နန်းသား၃ပုံတပုံကတရုတ်နိုင်ငံကနေလာကြတဲ့သူတွေပါ။တင်နန်းသား၄ရှိကတရုတ်ကုမ္ပဏီတစ်ခုခုအတွက်ဝိုင်းဝယ်ပေးတဲ့သူဖြစ်ရှင်တယ်လို့ပြောပါရယ်
။ The wine culture in China now is not very good.
တရုတ်နိုင်ငံမှာဝိုင်းရင်ကျင်းမှုကတိတ်မထွန်းကားသေးပါဘူး။အများစုကဝိုင်းကိုကောင်းကောင်းအရသာမခံတတ်ကြပါဘူးသူတို့တွေဝိုင်းကိုကောင်းကောင်းအရသာခံတောက်တက်အောင်လေ့ကျင့်ပေးဖို့ကတော့အချိန်အတော်ကြာယူရပါလေဦးမယ
်ဒီတင်းနန်းမှာဝိုင်းစီးပွားရေးလုပ်ငန်းအကြောင်းကိုရှီတော်ဘောင်းဆောင်ကနေလေ့လာကြပါတယ်ရှီလိုကျောင်းသားတွေအတွက်ရှေ့ဆက်လှုပ်ဆောင်စရာတွေအများကြီးရှိနေတယ်လို့တင်းနန်းကျောင်းအကြီးအကဲဂျေရုံးဂယ်လိုကပြောပါတယ
် want to come back go back home with the best practice
တနင်္ဂနွေအကောင်းဆုံးဝိုင်းကိုထုတ်လုပ်နိုင်ဖို့အတွက်အကောင်းဆုံးနည်းတွေကိုသူတို့တွေယူပြီးတော့ပြန်သွားကြမှာပါ။ရာစုနှစ်တစ်ခု၊ရာစုနှစ်ဝက်တစ်ခုမဟုတ်ရင်တော့10နှစ်နှစ်20လောက်ကြာရင်တော့ကျွန်တော်တို့စီကတင်းနှံဆင်းသွားသူတွေအနေနဲ့အရေးသေးကောင်းတဲ့ဝိုင်းတွေကိုပမာဏအများကြီးနဲ့ထုတ်ကောင်းထုတ်လာနိုင်မှာပါ
။တရုတ်နိုင်ငံဟာဝိုင်းကိုထုတ်လုပ်ရုံသက်သက်မဟုတ်ပါဘူး။ပြည်ပကနေဝိုင်းအကြီးကျယ်တင်သွင်းတဲ့နိုင်ငံလေးဖြစ်ပါတယ်။ကျွေးဝချမ်းသာတဲ့တရုတ်နိုင်ငံသားတွေဟာအထူးသဖြင့်ပြည်သစ်နိုင်ငံအနောက်တောင်ပိုင်းဘော်ဒိုရီတာကပြည်သစ်ဝိုင်းလုပ်ငန်းတွေမှာထူပေါက်လာနေကြပါတယ်။ဒါပေမဲ့တရုတ်ခီးသွားတွေကတော့နောက်ထပ်ဝိုင်းထွက်ရာဒေသတစ်ခုဖြစ်တဲ့ဘာဂန်ဒီကိုသွားပြီးတော့ဝိုင်းမီးစမ်းတာဝယ်တာတွေလုပ်တတ်ကြပါတယ်။ဒီလူမျိုးကဝိုင်းဆိုင်ရှင်တူဖြစ်တဲ့အန်ဒရီယန်တီရယ်လီကအခုလိုပြောပါတယ်
။ Chinese people like all the new consumer just
တခြားဖောက်တဲ့အသစ်တွေလိုပဲတရုတ်လူမျိုးတွေကလည်းဝိုင်းလမ်းညွန်ကိုလေ့လာကြပါတယ်။ပြီးတော့လမ်းညွန်စာအုပ်ကိုယူလာပြီးကျွန်တော်ကတော့ဒါလိုချင်တဲ့ဒီတစ်ခုဆိုတာမျိုးပြပြီးတော့ဝယ်ကြတာပါ။
ဒါပေမဲ့တရုတ်တွေဝင်ငွေတိုးလာတာနဲ့အမျှဒီအခြေအနေကခက်မှန်မြန်ပြောင်းလာနေပါတယ်
။ For the young generation they are more open minded to the French culture and
ပြင်သစ်ယဉ်ကျေးမှုနဲ့ပြင်သစ်ဝိုင်းကိုမျိုးဆက်သစ်တွေကပို့ပြီးတော့လက်ခံကြပါတယ်။အရင်မျိုးဆက်တွေထက်သူတို့ကပို့ပြီးတော့နားလည်ပုံရပါတယ်။အထက်တန်းဒါမှမဟုတ်အလဲအလတ်လူရန်စားတွေအတွက်ကတော့အီတလီလိုတခြားနေရာဒေသတွေကဝိုင်းတွေကိုလည်းတောက်ကြပါတယ်။သူတို့အတွက်ကတော့ဒါကချမ်းသာကြိုးဝမှုကိုပြတဲ့သင်္ကေတတစ်ခုလိုပါပဲ။
ဝိုင်းနဲ့အရက်လုပ်ငန်းလေ့လာရေးကြောင့်သူတည်တနာညွှန်ကြားရေးမှူး Steve Charters ကလည်းအခုလိုပြောပါရယ
် Chinese wine industry is developing rapidly
the quality ရုပ်ဝိုင်းလုပ်ငန်းကအချိန်မြင့်တိုးတက်လာနေပါတယ်ဝိုင်းရည်သွေးတိတိတတ်တာပိုကောင်းလာသလိုဘလို့ဆိုရင်ကောင်းမယ်ဆိုတာကိုလည်းသူတို့ကလေ့လာနေကြတာပါ
ဒီတိုင်းဆက်သွားရင်တော့တရုတ်နိုင်ငံဟာတိတ်မကြခင်မှာက ခေတ်သစ်ဝိုင်ထုတ်လုပ်သူတွေအကြားထင်ရှားလာမယ့်ကြေတွင်ဖြစ်လာမယ့်ပုံရှိနေပါတယ်ရှင်
။မန်ကီဗီထွေးနေဆက်ထားတာဖြစ်ပါတယ်။ခုတစ်ခါမှာဒီမြန်မာနိုင်ငံအတွင်းမိုးများလာမယ်ဆိုတဲ့ကြားသည့်ဥတုသတင်းကိုတင်ဆက်ပေးစမှာတယ်။မြန်မာနိုင်ငံကနေရာတချို့မှာမကြသေးခင်ရက်တွေကစပြီးတော့အချိန်ခါမဟုတ်မိုးရွာသွန်းမှုတွေရှိခဲ့သလိုနောက်ထပ်လည်းရွာသွန်းနိုင်တဲ့အလားအလာတွေရှိနေတဲ့အကြောင်းမိုးလေဝသကြွမ်းကျင်သူတွေကခံမဲ့နေကြပါတယ်။အချိန်ခါမဟုတ်မိုးဆက်တိုက်ရွာသွန်းမှုကြောင့်ရာသီပေါ်သီးနှံတွေစိုက်ပျိုးလုပ်ငန်းတွေထိခိုက်မှာကိုစိုးရိမ်နေကြတာလည်းရှိပါတယ်။ပြည်သူကတော့ VOA မြန်မာပိုင်းသတင်းတောက်ကိုကောင်းဆိုင်ဟင်းကသတင်းပေးပို့ထားပါတယ်ရှင်။
မြန်မာနိုင်ငံအတွင်းမှာရှိတဲ့တိုင်းဒေသကြီးနဲ့ပြည်နယ်တွေမှာစောင်းတွင်းကာလအခုရပိုင်းတွေမှာအေးပိုလာနေသလိုမိုးရွာသွန်းမှုတွေနဲ့လည်းကြုံနေရပါတယ်။ဆောင်းတွင်းကာလမှာအခြေအခါမဟုတ်မိုးရွာသွန်းမှုတွေဟာရာသီဥတုဖောက်ပြန်မှုတွေကြောင့်ဖြစ်ပြီးနောက်ထပ်လည်းရွာသွန်းမဲ့အလားအလာတွေရှိနေစေဖြစ်ကြောင်းမိုးလေဝသနှင့်ဇလားဗေဒပညာရှင်ဦးထွန်းလင်ကပြောပါရစေ။ဒီ
ညကဗျာမိုးရွာတဲ့ကြောင်းနေရာအများကြီးကြဗျာ။အမတ်တွေကလည်းဟိုဆွတ်ဆိုတဲ့ဖောက်ရသည်လေ။ဒါနီညာလည်းပြင့်နေတယ်။နောက်ပြောတဲ့မုန်တိုင်းတွေကတောင်တူးပင်တွေကလည်းမပြတ်သေးဘူး။ဒီမှာမင်းတော်ပဲကိုယ်ကကုကုလာတယ်အခုအရှိလီပွေတိုင်းပေါ်အဲ့ဒီတိုင်းပြည်နယ်ကိုရဝင်လာတဲ့ဒီအရှိလီပွေတိုင်းကဒင်္ဂလာမင်းတော်ဟောတဲ့မှာဒီပြန်ပြီးတော့နေပြည်တော်နဲ့ရောင်းဖြစ်ပြီးတော့မိုးရွာနေတာပါဗျာတို့ကတော့ကျွန်တော်တို့ခံမှန်းချက်ကတော့နောက်တော့3ရက်ပဲဗျာ3ရက်ဆိုတော့ဒီနေ့တော့တရက်ပြီးနောက်2ရက်လောက်တော့ရောင်းမယ်လို့ထင်ပါတယ
်နောက်2ရက်လောက်အထိအချိန်ကမဟုတ်မိုးရွာသွန်းနိုင်တဲ့နေရာတွေရဲ့မှာရခိုင်ပြည်နယ်ရှမ်းပြည်နယ်မကွေးတိုင်းမန္တလေးတိုင်းနဲ့ပဲခူးတိုင်းမြောက်ပိုင်းဒေသတွေပါဝင်ကြောင်းလဲပြောပါရစေ။တီးနှံရိပ်သိမ်းချိန်မှာအခုလိုအချိန်ကမဟုတ်ရွာသွန်းတဲ့မိုးကြောင့်စိုက်ပျိုးရေးလုပ်ငန်းတွေမှာထိခိုက်နိုင်တဲ့အန္တရာယ်ရှိတယ်လို့လည်းဥထုံးတွေကသတိပေးထားပါရစေ
။စိုက်ပျိုးရေးပါပဲနော်။ဟိုတီးနှံနေရာရိပ်ချိန်သိမ်းချိန်ဆိုတော့ဒီမိုးကဖြစ်မိုးဖြစ်မှာပေါ့။အဲ့ဒါကတော့အဓိကကြားဆုံးပါဗျာ။ကျန်တာတော့တိတ်ချိုးတော့ဟာတော့ဖြစ်ကြတာမရှိပါဘူး
။မြန်မာနိုင်ငံအလဲပိုင်းပခုတ်ကူဒေသမှာတော့အခုလိုဆောင်းရသည်မှာမိုးရက်ဆက်ရွာသွန်းတာမျိုးအရင်တော့ကမကြုံခဲ့ရဘူးလို့ကောက်ပဲတိနဲ့ရောင်းဝယ်ရေးလုပ်ငန်းရှင်ဦးတင်ဝင်းကပြောပါရယ်ဒီအတွက်တိနဲ့ရိတ်သိမ်းချိန်မှာတောင်သူတွေအခက်ကြုံရနိုင်တယ်လို့လည်းဆိုရယ
်တိနဲ့လေးတွေနဲ့ထိခိုက်နေတယ်ပေါ့ဗျာဆိုတော့ကကျွန်တော်အမှချောင်းဆက်ပြီးမှစိုက်တဲ့ချက်တွင်လို့နော်အခုကဒီစိုက်ပြီးတော့တိနဲ့ပင်လေးတွေပိုးရွယ်ကျလာနေတာပေါ့ဒါပေမဲ့ကျွန်တော်ဒီလိုတွေ့ချိန်မှာတော့အဲ့လိုမိုးကြောင်ခုလက်ရှိပဲစိကုံပင်မျိုးကလည်းနည်းထိခိုက်နေနေဗျာအပွင့်ကြွေဟာတို့ကျိုးတကြီးပင်တွေကခုမှအပွင့်နေနေလေအပွင့်ကြွေရတော့နောက်တစ်ခုကပြီးတယ်ပြီးလို့ဒီဟိုမချိုင်ဖြစ်တဲ့ပုံရပိန်တော့အမှုဖြစ်တတ်တယ်ဟိုတော့ကတော့လေခုတော့ဘယ်လိုဖြစ်လာမလဲတော့မသိသေးဘူးပေါ့ဒါပေမဲ့ကျွန်တော်တော့ဟိုတီးနံနေတော့ဒီမိုးကအဲဆွေးရရတော့ရှိတာပေါ့ညာ
ဒီစင်မှာ31ရက်နေ့ညနေပိုင်းကနေဒီကနေ့အထိမကွေးတိုင်းအတွင်းချိန်ကာမဲ့မိုးရသွန်းခဲ့ပြီးပခုတ်ကူမျိုးနေမှာတီးနံရိပ်သိမ်းရေးအခက်အခဲကြုံနေရကြောင်းလဲပြန်ကြားရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်အချိန်ကာမဲ့မိုးကြောင့်တီးနှံများထွန်းလို့ကြဆင်ခြင်းအရည်သွေးကြဆင်ခြင်းများဖြစ်ပေါ်နိုင်သလိုအလားတူစောင်းတီးနှံဖြစ်တဲ့ကြက်တုံဆိုင်ခင်းတွေလည်းထိခိုက်နိုင်တဲ့အလားအလာတွေရှိနေကြောင်းလည်းဖော်ပြထားပါရယ
်ကိုကောင်းဆိုင်တင်ပြပို့ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့မြမရိုးရဆင်းမင်းကြောင့်အကြောင်းကိုတင်ဆက်ပေးချင်ပါတယ်မြန်မာနိုင်ငံမှာခေတ်ပေါ်တက်တူးတွေခေတ်စားနေပေမဲ့လည်းရိုးရာဆင်းမင်းကြောင်တွေကိုထိန်းသိမ်းထားသူတွေလည်းရှိပါတယ်။ရိုးရာဆင်းမင်းကြောင်ကိုအဆောင်ဖြစ်ထိုးကြလေရှိသလိုဘေးရန်တွေကင်းပြီးတော့စီးပွားလက်လာပါပိုးများအောင်ဆိုပြီးတော့လည်းထိုးတတ်ကြပါတယ်။ဒီလိုဆင်းမင်းကြောင်တွေထိုးတဲ့အခါပို့ပြီးတော့အစွမ်းထက်အောင်ဖျားစာရင်နဲ့ဆရာတွေကဂါထာမန္တရတွေကိုရွတ်ဖတ်ပြီးတော့ထိုးပေးလေလည်းရှိပါတယ်။ဒီကြောင် AB သတင်းဆောင်မကိုချင်းခံပြီးတော့နန်းလောင်ကပြပြပေးပါလိမ့်မယ်။
အလေးဖောင်တော်ဦးဖျားနဲ့မင်းမဝေးမှာရှိတဲ့ခြေတန်းရှိအင်ကြီးထဲမှာအသက်80ရှိပြီဖြစ်တဲ့အင်းသားကြီးဦးဆန်းဟာမနေ့တိုင်းဖျားဝတ်ပြုလေးရှိပါတယ်။ဖျားတရားကိုင်းဆိုင်လာတဲ့ဦးဆန်းအနေနဲ့ဖျားဝတ်ပြုတာနေစဉ်လုံယောလုံစင်မှာဖျားရှိခိုးရင်သတ္တဝါတွေအတွက်စုတောင်းမြေတာပေါ်ရတာဟာအနည်း60ကျော်ဆင်းမင်းကြောင်ထိုးတဲ့အလုပ်လိုပဲဦးဆန်းအတွက်အရေးကြီးတဲ့အလုပ်ဖြစ်ပါတယ်။ဦးဆန်းထိုးပေးတဲ့ဆင်းမင်းကြောင်ရုပ်တွေဟာပေါ်ဝင်ထဲကဒဏ္ဍာရီလာတရိတ်ဆန်တွေနဲ့တခြားတင်ကြီးသားတွေကိုအပြောက်အမွန်းနဲ့တစားဆင်ထားတာပါ။ဖျားစာရီနဲ့ပထန်းကိုလည်းရေးထိုးပေးပါတယ်။ဦးဆန်းရဲ့လက်ဦးဆရာစီကအမွေရထားခဲ့တဲ့မဆုစာအုပ်ဟောင်းကြီးထဲမှာတော့ဆင်းမင်းကြောင်ရုပ်ပေါင်းစုံကိုတွေ့ရပါတယ်။ဦးဆန်းကသူ့အယုတ်တွေအကြောင်းကိုအခုလိုရှင်းပြပါတယ
်။လောက်တော့ကအတက်98အင်းသူအင်းသားနောက်ဆရာတို့ဖျားတိမှာသုံးနေသုံးဘူးတာကြည့်ကြည့်အောင်သင်ပြတဲ့ပညာသင်ပြတဲ့အခါမှာကျေလိုလေးဖျားကုံတို့တရားကုံတို့တန်ခါကုံတို့အစရိယကုံတို့ကိုယူပြပြီးတော့မှအသားတွေကိုလေ့ကျင့်ခါရင်လောက်ခိုင်းတဲ့နောက်ပတိဆိုင်ရတဲ့နောက်အာယုံပြရတဲ့
ကြားဆိုရကအင်းအားရဲ့တင်ကြတာဖြစ်ပြီးတောဘက်ကတော့ကန်နိုင်စေတဲ့အပြင်ကခုံနေတဲ့ကြောင်ရုပ်ထိုးရင်တော့အပျော်ရေရောက်လာလိမ့်မယ်လို့ဦးဆန်းကပြောပါတယ် ဘာသာရေးနဲ့ဆိုင်တဲ့အရုပ်တွေကိုခန္ဓာကိုယ်အထက်ပိုင်းမှာလာထိုးရပါတယ်ဒီလိုမှမဟုတ်ရင်တော့ကန်နိတ်တတ်တယ်လို့လည်းဆိုပါတယ်ဦးစန်းကပဲအခုလိုဆက်ပြောပါတယ်
မေတ္တုစီနဗိတော်မှာဖျောက်တိကမောကလ24တရားတိကပါဠိကွေ45တန်ဃာတန်ဃာတိက68ခေါတိရတ္တတစီ3ပါးကုန်သောကတ္တဝမြတ်စွာဘုရား၏တူတင်ကိုကျင့်ဝတ်မှုသောတရားခါဖြစ်၍တဲ့ဖျောက်ကုန်သူဖြစ်သောကြောင့်အန္တရေတဲ့ကင်းတယ်လတ်လပါဠိပို့တဲ့
ဦးစန်းစီမှာဆေးမင်ကြောင့်လာထိုးတဲ့တရွာထဲသားကိုအောင်မျိုးစောအတွက်ဝါစစ်ဘူးရှိရေးထဲမှာမင်းတွေကိုဆေးတွေနဲ့ရောစားရပါတယ်ဒီလိုဆေးမင်ကြောင့်ထိုးတဲ့အခါနာမည်လို့ထင်ရပေမဲ့ကိုအောင်မျိုးစောကတော့ဘာမှမခံစားရဘူးလို့ပြောပါတယ်ကျိုးရဆင်းမကြောင်ထိုးရတဲ့အကြောင်းရင်းကိုကိုအောင်မျိုးစောကအခုလိုပြောပါတယ်
။ငါကျွန်တော်နာမည်ကတုံး။ကတုံးနာမည်အတေက40ဆုံးနဲ့ဆင်းမကြောင်ထိုးခြင်းရောက်ကြလေလာအကအကွေပေါ့။အကအကွေနောက်ပြီးတော့ပြောမယ်လာလာပါပေါ့အရောက်ဝင်းနဲ့ပါတဲလာမော့။အဲ့တော့ပါအကြောင်းမို့အရောက်ဝင်းနဲ့ပါတဲလာမော့လာလာပါလေကောင်းတယ်အကအကွေဒီအကုန်ရှိတယ်။နောက်ပြီးတော့ဆုံးပြရောက်ကြတိလေနှိမ့်တယ်လေအကြောင်းမို့အဲ့တော့အကအကွေပြထိုးရ
ဦးဆိုင်ရဲ့ဆေးမင်ကြောင်တဲ့အပေါ်အယုံအကြည်အပြည့်ရှိပြီးအယုတ်အတော်များများထိုးထားဖို့တဲ့ကိုဝင်းစော်ကလည်းသူ့ရဲ့ယုံကြည်ချက်ကိုအခုလိုပြောပါရယ
်ဆေးကထိုးရကကိုအင်ဆိုင်ယူရဲလေးဖြစ်စစ်ပွဲကြီးလာလာပဲလေကောသုံးပြုတ်ကလည်းနေတော့မော်သူဆရာဆန်ကထိုးရကြော်လေးပါသူဆရာဆန်လည်းပါတိလက်သမားတည်တဲ့အကောင်းလောက်အမတ်ထိုးရ
မြန်မာနိုင်ငံပွင့်လင်းလာတဲ့အမျှခင်မီဆေးမင်ကြောင်တွေကလည်းအတော်ခေစားလာတာပါလူအတော်များများကခိမိဆေးအောင်ဆုံးနဲ့တက်သူရိတာထိုးလာကြတဲ့အတွက်ရိုးရာဆေးမင်ကြောင်ထိုးပေးသူတွေတပြည့်ပြည့်နှဲပါလာပါတယ်။ဒါပေမဲ့လည်းကိုအောင်မျိုးစော်နဲ့ကိုဝင်းစော်တို့လိုရိုးရာဆေးမင်ကြောင်တွေကိုတော့ပိုးပြီးနှစ်သက်သူတွေကလည်းရှိနေတဲ့အတွက်ဦးစန်းတို့လိုရိုးရာဆေးမင်ကြောင်ထိုးပေးသူတွေဆက်ပြီးတော့အလုပ်များနေအောင်မှာဖြစ်ပါတယ်ရှင်
။နန်းလောင်တက်ဆက်ပြထားတာဖြစ်ပါတယ်။ VRA ကနေဗိုလ်ဒူးနေညနေခင်းစီစဉ်ကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်များရှင်မြန်မာပြည်မှာတင်ဆက်ပေးမယ့် VOA American တန်ညဘက်9:00နာရီအထိမြန်မာဘာသာစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးကဏ္ဍဥစ္စာစံတာရဲ့မြန်မာရေးသုံးသပ်ချက်အပြင်အပတ်စဉ်အားစားကဏ္ဍစာရတွေကိုလည်းနှာစင်ကြဖို့ရှိပါတယ်ရှင်ခရောနောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြေကျုပ်ကိုကိုအောင်လွင်ဦးကကြေညာပေးပါမယ်ရှင
်ဒီပေါင်းများစွာတင်းမာမှုတွေကြုံနေရတဲ့တောင်နဲ့မြောက်ကိုရီးယားတို့ကြားထူးခြားတဲ့လက္ခဏာတစ်ခုဖြစ်နိုင်ငံချင်းဆက်ဆံရေးလမ်းကြောင်းကိုမြောက်ကိုရီးယားကပြန်ဖွင့်ပေးလိုက်ပါတယ်။တောင်နဲ့မြောက်ကိုရီးယားနဲ့နိုင်ငံကိုပိုင်းခြားထားတဲ့စစ်မဲ့ဆောင်ဒေသကပတ်မုံကျုံရွာမှာခြေစက်တဲ့မြောက်ကိုရီးယားတောင်ဝင်ရှိသူထံကနေတီးသန့်တယ်လီဖုန်းကခေါ်ဆိုမှုရရှိခဲ့ကြောင်းတောင်ကိုရီးယားတောင်ဝင်ရှိသူတွေကပြောဆိုလိုက်ကြပါ။ UN နိုင်ငံမှာစီးပွားရေးပြဿနာတွေနဲ့အစိုးရဘက်မချေနှက်မှုတွေကြောင့်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တာရက်တန်ချာရှိလာကြမှာပဲအစိုးရကိုထောက်ခံမှုတွေလည်းနိုင်ငံနဲ့ပေါ်ပေါက်ခဲ့ကြောင်းနိုင်ငံမယုံမြင်တန်ကြားကဒီကနေ့ပြသလိုက်ပါတယ်။ UN နိုင်ငံအလံတွေကိုဝေယံပြီးနိုင်ငံအုပ်ချုပ်အယာတူလာအလီကာမနီကိုထောက်ခံကြောင်းကြွေးကြော်နေတဲ့လူတွေကိုပြသခဲ့တာပါ။ဗတ်တိုင်းကောင်းဆောင်ကာမနီကတော့ပြီးခဲ့တဲ့သတင်းပတ်ကစတင်ပြီးလူ21ယောက်ထက်မနည်းသေဆုံးခဲ့တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေကပြည်ပအစိုးရရဲ့လှုပ်ဆောင်မှုကြောင့်ဖြစ်ရတာလို့အပြစ်ဖော်ထားပါတယ်။ငွေကြေးထောက်ပံ့တွေကိုဖျက်တောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကချင်းချောက်ပြောဆိုပြီးပါလက်စတိုင်းတွေပေါ်အကြက်ကန်လို့မရနိုင်တဲ့အကြောင်းပါလက်စတိုင်းစစ်မြေတောင်ဝင်ရှိသူတူကဒီကနေ့ပဲပြောဆိုလိုက်ပါတယ်။သမ္မတထရန့်ကတော့အမေရိကန်ဒေါ်လာတန်ပေါင်းရန်နဲ့ချီပြီးနှစ်စဉ်ထောက်ပံ့နေပေမဲ့ပါလက်စတိုင်းတွေကကျေးဇူးမသိတတ်သလိုလေးစားမှုလည်းမရှိတဲ့အကြောင်းတူတာလူမှုကွန်ရက်ကနေပြောဆိုခဲ့တာပါ။ပါလက်စတိုင်းတောင်ဝင်ရှိသူဟန်နာအရှာဝီကတော့သမ္မတထရန့်ရဲ့တာဝန်မဲ့တဲ့လုပ်ရည်တွေကြောင့်ပေါ်ပေါက်လာတဲ့နောက်ဆက်တွဲအကျိုးဆက်တွေအတွက်ပါလက်စတိုင်းပြည်မှာအပြစ်ပုံချနေတယ်လို့လည်းတုံ့ပြန်ပြောဆိုလိုက်ပါတယ်။ကင်ညာရဲတပ်ဖွဲ့ဝင်တွေဆင်းနေလာတဲ့ကားစင်းကိုအစ္စလာမ်ရဲ့ဆွေရောက်အရှာဘက်ဖွဲ့ဝင်တွေကဒီနေ့မှပဲတိုက်ခတ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်ငါးဦးသေဆုံးသွားပါတယ်။ဆိုမာလီယာနေဆက်နီးကင်ညာနိုင်ငံမြောက်ပိုင်းမန္တရာပြည်နယ်ကိုခီးထွက်လာတဲ့အရင်ရဲတပ်ဖွဲ့ဝင်၃ဦးနဲ့အခြေခံရာရှိနှူးတို့သေဆုံးခဲ့တာဖြစ်တဲ့အကြောင်းလည်းကင်ညာတာဝန်ရှိတွေကပြောဆိုခဲ့ကြပါတယ်။
တရင်ကြီးချုပ်ကိုကိုအောင်လင်းဦးကကျင်းပပေးခဲ့တာဖြစ်ပါတယ်။ဒီညနေအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Alpha တို့ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ VOA American တန်ညပိုင်းမြန်မာဘာသာစီစဉ်ဒီကိုည9:00နာရီစနေနေ့ထိလိုင်းတိုမီတာ2425နဲ့51တူကနေတိုက်ရိုက်ဖမ်းယူနာဆင်နိုင်ပါတယ်။ဒါပြင်ရုပ်မြင့်တန်ကြားစီစဉ်ဒီကိုလည်းည9:00နာရီမှာ Asia 77ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်။သောတာရှင်ပေါင်းကိုကျေးဇူးတင်ပါတယ်။ရွှေလန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington. From Washington.